မင်္ဂလာပါခင်ဗျာမမသားသားစကားများစီစဉ်ကကြိုဆိုပါရစေ။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာပြည်သူတွေပိုပြီးစိတ်အားထက်သန်လာတဲ့အမျှဒီပေါ်စိုးရိမ်မှုကြီးလာသူတွေကအောက်တန်းကျကျပြန်ပြီးတော့တုံ့ပြန်လာတာတွေ့ရတဲ့အကြောင်းဒီလိုပြည်သူတွေအောက်တန်းကျတဲ့နည်းနဲ့စီယုံတာဟာပြည်သူတွေကိုစော်ကားတာပဲဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောလိုက်ပါတယ်။ဇွန်လ2ရက်နေ့ကမန္တလေးတိုင်းလေဝေးမြို့နယ်ပြည်သူ့ဆန္ဒခံယူတဲ့ဟောပြောပွဲမှာဒေါအောင်ဆန်းစုကြည်ကအခုလိုပြောလိုက်တာဖြစ်ပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေကိုပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့ဒီပြည်သူလူထုရဲ့ဆန္ဒတွေပြည်သူလူထုရဲ့စိတ်တွေကတော်တော်ထက်သန်လာတယ်ဆိုတော့မြင်လာတာနဲ့အမျှတချို့တွေကတော်တော်ကိုစိုးရိမ်ကြီးလာပြီးတော့ပြန်လဲတုံ့ပြန်မှုတွေကအောက်တကျကျလာတာကိုကျွန်မသတိထားမိတယ်ဒီဟာတွေကိုလက်မခံပါနဲ့အောက်တန်းကျတဲ့ဤတွေနဲ့ပြည်သူကိုဆွဲဆောင်တာပြည်သူကိုစီးအောင်တာဆိုတာတကယ်တော့ပြည်သူကိုစော်ကားတာပဲကျွန်မတို့ရဲ့ပြည်သူပြည်သားတွေကအတွဲအခေါ်အဆင့်နှိမ့်လို့ဒီလိုအဆင့်နှိမ့်တဲ့ဤတွေနဲ့စီးအောင်လို့ရတယ်ဆိုပြီးတော့ထင်နေကြတာဖြစ်ပါလိမ့်မယ
်မြို့နယ်တချို့မှာ59စာလုံးမပြင်ဆင်ရေးပုံမှ436မပြင်ဆင်ရေးဆိုပြီးဆန္ဒပြတာတွေရှိပြီးတော့ဒီလိုပွဲတွေဖြစ်အောင်ကြံ့ခိုင်ရေးပါတီကလှုပ်တာဖြစ်တဲ့အကြောင်းကြံ့ခိုင်ရေးပါတီဗဟိုကော်မတီဝင်တဦးဖြစ်သူအမျိုးသားလှုပ်တော်ကိုယ်စားလှယ်ဦးလှဆွေကပြောလိုက်ပါတယ် 7 day သတင်းစာနဲ့တွေ့ဆုံမေးမြန်းရာမှာအခုလိုဖြေကြားလိုက်တာဖြစ်ပြီးသူတို့နယ်မြေကတောင်းဆိုလို့အဲ့ဒီနယ်မြေမှာရှိတဲ့ကြံ့ခိုင်ရေးပါတီကလှုပ်တာဖြစ်နိုင်တဲ့အကြောင်းပါတီဗဟိုကတော့ခိုင်းစေညွှန်ကြားတာမဖြစ်နိုင်ကြောင်းဦးလက်စွေကပြောကြားခဲ့ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အတွက်ပြည်သူလူထုကသာအဓိကဆုံးဖြတ်မှာဖြစ်ကြောင်းလူတဦးတယောက်ရဲ့ခံစားမှုနဲ့ပြောဆိုလို့မရတဲ့အကြောင်းနယ်စပ်ရေးရာဒုတိယဝန်ကြီးဗိုလ်ချုပ်မမောင်အောင်ကပြောလိုက်ပါတယ်။ဇွန်လ3ရက်နေ့ကပြည်သူ့လွှတ်တော်အစည်းအဝေးပြီးသတင်းထောက်တွေနဲ့တွေ့ဆုံရမှာဗိုလ်ချုပ်မမောင်အောင်ကအခုလိုပြောလိုက်တာဖြစ်ပါတယ်။
ဖွဲ့စည်းပုံအခြေခံဥပဒေစာလို့တုံးကတော့ကိုတို့ကဖြစ်ပေါ်လာမဲ့နိုင်ငံရဲ့အခြေအကိုမျှော်မှန်းပြီးတော့အဲ့ဒီတုံးကတော့เนาะဒါအားလုံးတွက်ဆပြီးတော့မှအကောင်းဆုံးဟောက်ကိုရေးဆွဲပြီးတော့မှလူထုရဲ့ထောက်ခံခြင်းနဲ့လုပ်ခဲ့တာပါ right เนาะဟုတ်ကဲ့အခုကိုတို့ကသုံးနှစ်ချီသွားပြီအဲ့တော့အဲ့ဒီတုံးကအမြင်နဲ့ရေးခဲ့တဲ့ခါတည်းကတချို့ဟာတွေလွဲနေမှာပေါ့ဟုတ်လားလွဲနေတဲ့ခါတိုင်းတိုင်းပြင်ရမှာပေါ့ဟာပြင်တင်လားပြင်တင်လားဆိုတော့ဒါတပီးတို့အားတို့ဒါပြည်သူတွေကပြန်ဆုံးဖြတ်ပေါ့ပြင်းနာတွေပါတယ်ဒါပေမဲ့ပြင်ပြီးရင်အဲ့ကောင်ကိုပြန်ဖြတ်ဖို့ပါမလွယ်ဘူးဒါကြောင့်မို့ဖွဲ့စည်းပုံအခြေခံဥပဒေပြင်နေတာအင်မတန်ရည်တည်တယ်ကိုရိုးရဲ့ဆွေစည်မျိုးဆက်တဲ့တဲ့အရည်တည်တယ်ပြင်တင်းနေတဲ့တင်းဆိုတော့တခဏခံစားမှုနဲ့ပြောလို့မရဘူးတယူတူတယောက်ခံစားမှုနဲ့ပြောလို့မရဘူးဘဝကြီးကရှိတဲ့တန်းပေါင်း60တော့ဒီကဟာလာခုနမေပိနိုင်ငံရှိတဲ့သူတို့ရဲ့စာနာတည်မတည်သွားအဲ့တော့နိုင်ငံတော်ကြီးကောက်မှုဆိုရင်တော့ကမ္ဘာကြီးလည်းပြောပြီလေဟုတ်လားဒါပြည်သူစာနာနိုင်ငံတော်စာနာ
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအများပြည်သူဆန္ဒအရပြင်ဆင်ဖို့သမရဦးသိန်းစိန်နေတဲ့သဘောထားရှိတဲ့အကြောင်းဒါပေမဲ့ပြည်သူဆန္ဒသဘောထားရယူဖို့ဟောပြောတာတွေဆန္ဒထုတ်ဖော်တာတွေနဲ့ပတ်သက်လို့အစိုးရအဖွဲ့အနေနဲ့ဝီယောဒီကနေပြိပခအသွန်ဆောင်လာမှာကိုစိုးရိမ်တာဖြစ်တယ်လို့သမရပြောခွင့်ရသူပြန်ကြားရေးဒုဝန်ကြီးဦးရထွတ်ကပြောလိုက်ပါတယ်ပြည်မျိုးပြန်ကြားရေးဝန်ကြီးဌာနရုံးခန်းမှာသတင်းတောက်တွေနဲ့တွေ့ဆုံရမှာဦးရထွတ်ကအခုလိုပြောလိုက်တာဖြစ်ပါတယ
်သမားကြီးကဘယ်လိုတန်ကြီးပါတခါမှသူ့ကိုအပြစ်တင်တဲ့လူတွေကိုဒီမိုကရေစီမလိုလားတဲ့လူတွေအဲ့ဒီချက်မဲ့လူတွေကိုပြောကိုရောတမဆိုးတော့ကျွန်တော်ပြောတယ်နော်ဒီပါအခုပစိယောပဲဦးကျွန်တော်ရှိသူ့သမားကြီးကဘာပါဝေမလို့ရှိရင်နားတော့မယ်ဘာကြောင့်သူနဲ့ကိုယ်နဲ့အမြင်မတူလဲဆိုတာကိုနားလည်နိုင်အောင်ပြောသားမယ်ပြီးရင်ဘုံသဘောညီချက်ကိုရအောင်ရှာဒါပဲအဲ့တော့တန်းသမားကြီးဆိုးရိမ်နေတော့ပြင်းထင်းမပြင်းထင်းကိုကိုဟာနဲ့ကိုစာနာပို့လို့ရတယ်အဲ့ဒါကြီးကကိုယ်ရည်ကိုယ်ရည်လည်းပဋိပဒါတွေပါမှာကျွန်တော်ဆိုရင်ကျွန်တော်မပြင်းအောင်လုပ်ပြင်းအားရတော့ဘယ်မှာဘောဘောလို့ပြင်းအဲ့ဘောပြင်းတယ်မပြင်းရသေးတဲ့လူရှိနေသေးဘာလို့အောင်မပြင်းရသေးတဲ့လူကဟာကိုယ့်ရဲ့ဘောဆန္ဒကိုလက်ခံအောင်လုပ်လို့ရှိမပြင်းရသေးတဲ့လူတွေလည်းပြင်မယ်လို့ပြောတဲ့လူတွေဘာမှမပြင်းဘူးအပြင်းသေးတဲ့လူတော့လက်ခံအောင်ဒီမိုကရေစီကြီးကြပြောလို့ရှိ
အခုတော့မမသားသားစကားများစီစဉ်အောင်လုပ်ပါပဲခင်ဗျာကျေးဇူးနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်